ရှင်လေးလုံးသမိုင်းပြတိုက်ကိုဒီနေ့ကြာရောက်တဲ့28နှစ်မြောက်နေ့မှာဖွင့်လှစ်လိုက်တာဖြစ်ပါတယ်။အဲ့ဒီပြတိုက်မှာ1988ကာလကဓာတ်ပုံ၊ဂျာနယ်၊သတင်းစာစတာတွေကိုပြသထားပါတယ်။1988ခုနှစ်ရေတော်ဝန်ကာလကအသုံးပြုခဲ့တဲ့စာကူးစက်တလုံးကိုအများပြည်သူကြည့်ရှုလေ့လာနိုင်ဖို့အတွက်88ကျောင်းသားခေါင်းဆောင်ဦးကိုကိုကြီးကလှူဒန်းခဲ့ပါတယ်။အဲ့ဒီအချိန်ကစာကူးစက်တွေဟာလွတ်လပ်စွာပြောဆိုရေးသားနိုင်ဖို့အတွက်အရေးကြီးဆုံးပစ္စည်းဖြစ်တာကြောင့်တမိုင်းဝင်ပစ္စည်းဖြစ်တယ်လို့ဦးကိုကိုကြီးကပြောပါတယ်။
ပုံနိုင်မင်းကိုဖျောင်းဆက်ကူနဲ့ကျွန်တော်တို့ကာဗွန်ကအနှစ်ပြီးတော့အဲ့ဒီပေါ်မှာဖျောင်းဆက်ကူကိုကျွန်တော်တို့နှစ်ပင်မီးတောင်းနဲ့လှိမ့်ရတာကနေအလုံးမတွင်ဘူး။တညာလုံးစာအုပ်ထုတ်လိုက်ဖို့ဖိတဲ့လူကဖိ၊ဖျောင်းနဲ့လှိမ့်တဲ့လူကလှိမ့်ပြီးတော့တရွက်ချင်းဆွဲထုတ်တဲ့လူကဆွဲထုတ်တယ်။တညာလုံးကျွန်တော်တို့မအိမ်မနေလို့မှစာရွက်900လောက်ကိုတထုပ်ကိုမနှဲထွက်ရတယ်။အဲ့လိုအချိန်မျိုးမှာဒီဆက်ကြီးကျွန်တော်တို့ရလိုက်တဲ့အချိန်မှာစာရွက်ပေါင်းများစွာ၊ချင်းညာချပေါင်းများစွာကိုထုတ်ပြီးတော့ဖြန့်ဝေနိုင်ခဲ့တယ်။အဲ့တော့ဒီဆက်ကြီးဟာရှင်းလင်းလုံးတမိုင်းမှာတကယ့်ကိုအထင်ကရအရေးပါတဲ့ကျွန်တော်တို့တက်ရှိတယောက်လူတံမိုးထားခဲ့တဲ့ရဲဘော်ရဲဘက်
88မျိုးဆက်ကျောင်းသားခေါင်းဆောင်ဦးမင်းကိုနိုင်ကလိုအပ်ချက်တွေရှိလို့အားငယ်စိတ်တွေဝင်တဲ့အခါရှင်လေးလုံးလေးကိုပြန်စင်စားပြီးစိတ်ဓာတ်တွေညှို့ညွတ်ကြဖို့အခမ်းအနားမှာပြောကြခဲ့ပါတယ်
တခါတရံကြောက်လို့ရှိရင်ရုပ်ဝတ္ထုပစ္စည်းတို့အထောက်အပံ့တို့ပံ့ပိုးမှုတို့လိုအပ်တဲ့အခါမျိုးမှာဆိုရင်ကျွန်တော်တို့အားငယ်ချက်များဝင်မိတိုင်းမှာပေါ့လေအဲ့ဒီရှင်းလေးလုံးနေ့တွေကိုပြန်စဉ်းစားကြည့်လိုက်ပါကျွန်တော်တို့မဖြစ်ဖြစ်တာနဲ့လုံခကြတယ်လမ်းဘေးကဒီတတိတယ်ရဲ့ခုံနေပေါ်ပေါ့ဟင်းရကစုံရက်တွေရောင်းတဲ့လူတွေကရော့ရော့ဒီပေါ်တက်ဆိုပြီးတော့ပြောကြတယ်အဲ့ပေါ်တက်ပြီးတော့ဟောခဲ့ကြရတယ်ဟိုစွန်းလောင်းဓမာယုံကတန်ဖြူနဲ့လှုပ်ထားတဲ့အော်လန်နေနဲ့ကျွန်တော်တို့អော်ခဲ့ရတယ်ဟိုခေတ်ကဒီလို electronic ပစ္စည်းတွေလည်းအမကောင်းသေးဘူးလေဘာဖြစ်ကျွန်တော်တို့ကကြားတာနဲ့ရှိတာနဲ့ဖြစ်အောင်လှုပ်တတ်ကြပါတယ်အဓိကအဲ့ဒီတော့ညီတဲ့စိတ်မျိုးပဲဒီကနေ့ထိမပြတ်သွားဘူးလိုလည်းတော့ကျွန်တော်မှတ်ချက်ပြောတင်တယ်နော်
ရှင်လေးလုံးရေးခင်းမှာပါဝင်ခဲ့တဲ့နုပညာရှင်တဦးဖြစ်တဲ့ဦးစင်ဝိုင်းကလည်းရှင်လေးလုံးရေးတော်ပုံမှာသူပါဝင်ခဲ့တာတွေနဲ့ပတ်သက်ပြီးအခုလိုပြန်ပြောင်းသတိတရားပြောပါတယ်
ဒီပြဿနာတွေကတစ်ချိန်လုံးကဒါတကယ်ဖြစ်ခဲ့တဲ့ပြဿနာတွေပါဘလို့အဖွဲ့အစည်းတွေကဘလို့ပုံကိုတွေကဘလို့ဆေးဝါးတွေတုံးပြီးတော့မှဒီလိုလူလူကိုပေါ့နော်ပြန်ပြီးတော့မှအန်ဒရယ်ပြုတဲ့ကိစ္စတွေလောက်လာသလဲဆိုတာကျွန်တော်တို့မသိနိုင်ဘူးနောက်ပိုင်းကာလမှာလည်းဒီဟာကိုတော့အမှန်တိုင်းဖော်ထုတ်ပေးဖို့ဆိုပြီးတော့မှကျွန်တော်တို့တောင်းဆိုခဲ့တာရှိတယ်သို့တော့အခုထိတော့ဒီဟာကြီးကထုတ်ပေါ်ခြင်းမရှိဘူးဒီဟာကိုဘယ်အဖွဲ့အစည်းကကြိုးကန်ပြီးလုပ်နေလဲဆိုတာလည်းဘလို့မှဖြေရှင်းခြင်းလည်းမရှိဘူးတခုပါပဲဒီကိစ္စရဲ့အကြောင်းကြောင့်အကျိုးဖြစ်လာတဲ့ခုနလိုမျိုးတိမခံနိုင်ကြတော့လို့ကောင်းဖြတ်ဖြစ်တဲ့ဘာညာဆိုဥပဒေစိုးမိုးရေးလည်းမရှိတော့လူလူဒီနဲ့ဆိုပြီးတော့လောက်ကြတဲ့အချိန်မှာမျိုးမှာဖြစ်လာတဲ့အဖြစ်ပြက်ပြီးအောက်တေဟုံပဲအကျိုးတရားတွေကိုပဲအားကောင်းဖြတ်တတ်တဲ့လူနဲ့လူချင်းရက်ဆက်တဲ့အရေးခင်ကြီးဆိုတော့ဒါကိုသမုတ်ကြပါလေဒါကတော့ကျွန်တော်ဖြတ်တန်းခဲ့ရတဲ့တကယ့်ကိုမမရရရှိခဲ့တဲ့အတွေ့အကြုံပ
ါရှင်လေးလုံးသမိုင်းပြတိုက်ယာယီကို2013ခုနှစ်ကကျင်းပခဲ့တဲ့ရှင်လေးလုံးရေတော်ပုံငွေရတုခန်းနာကနေရရှိခဲ့တဲ့ရန်ပုံငွေတွေလုပ်ငန်းရှင်တွေရဲ့ပံ့ပိုးမှုစတဲ့အကူအညီထောက်ပံ့တွေနဲ့တည်ထောင်ခဲ့တာဖြစ်ပါတယ်ရှင်ပါရမီတော်ရဆရာတော်အရှင်စန္ဒာဓိကက88မျိုးဆက်ပွင့်လင်းလူဖွဲ့စည်းကစောင်ရွက်နေတဲ့ရေပေးကယ်ဆယ်ရေးလုပ်ငန်းတွေအတွက်အလှငွေ7,100ပေးအပ်ခဲ့ပါတယ်ဆရာတော်ကအလှငွေပေးအပ်တာနဲ့ပတ်သက်ပြီးအခုလိုမင်ကြားပါတယ်
ရှိလေလုံးရေတော်ပုံကလာကလေးကအကိုရင်အမရင်တို့ချင်းခင်လေးစားခဲ့ရတဲ့ဒီအကိုရီမားဒီလှုပ်ဆောင်နေတဲ့ရေပေးကယ်ဆယ်ရေးလုပ်ငန်းတွေမှာဦးစင်လဲဆွမ်းနေစီမှာပါဝင်ကူညီခြင်းတဲ့အတွက်ကြောင့်ဒီမေတ္တာဥဒေလှူမဲ့ရည်စူးထားတဲ့စက်သိန်းတရာကို88ကလုံးမဲ့ရေပေးကယ်ဆယ်လုပ်ငန်းတွေအတွက်လှူဒန်းပြသွားပါတယ်အဲ့တော့ရေပေးကယ်ဆယ်ရေးတို့ကိုပဲလှူပြသွားတာပေါ့ဒီနေ့တော့ရေပေးနဲ့ပတ်သက်လို့တော့ဦးစင်တယောက်တည်းအနေနဲ့လဲလှူဒန်းပြတာရှိတယ်ဦးစင်ဦးဆောင်တဲ့ရွှေပါရမီကျမ်းမာရေးဖောင်ဒေးရှင်းရွှေပါရမီပရိဟိတအဖွဲ့နဲ့လှူဒန်းလာလဲရှိတယ်တခြားသောအဖွဲ့အစည်းတွေလှူဒန်းနေကြတာကိုလည်းပဲကိုဆွမ်းနေသလားလူငွေပါဝင်ထည့်ပြီးတော့ကူညီတာမျိုးလည်းရှိတာပေါ့နော်
။ဒါပြင်ဆရာတော်ကအခမ်းအနားမှာနိုင်ငံရေးကျင်းသားတွေရဲ့တာသမီ400အတွက်တအူးကိုကျပ်ငွေ3000ကျော်တန်ဖိုးရှိတယ်။ကျောင်းသုံးစာအုပ်တွေကိုဒါနပြုခဲ့ပါတယ်ရှင်။